မြန်မာဒီမိုကရေစီအတွင်းကုပြောင်းရေးမှာကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေရှိနေသေးပဲလို့ Check သမရနိုင်ငံမှာကျင်းပနေတဲ့ Forum 2000ညီလာခံမှာမြန်မာနိုင်ငံရေးနဲ့လူမှုအခြေပြုအဖွဲ့ဦးဆောင်သူတွေကတင်ပြခဲ့ကြပါတယ်။အောက်တိုဘာ12ရက်နေ့ကနေ15ရက်နေ့ထိကျင်းပနေတဲ့18ကြိမ်မြောက် Forum 2000ညီလာခံအကြောင်းအပြည့်စုံကိုတော့မတ်အင်ဂျင်နီယာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီနေ့ Forum 2000ညီလာခံမှာဒီမိုကရေစီပေါ်ဆောင်မှုနဲ့ဒီမိုကရေစီပေါ်မကျေနပ်ချက်များဆိုတဲ့ခေါင်းစဉ်နဲ့အဓိကထားဆွေးနွေးခဲ့တာပါ။စနေနေ့ကချက်သမရနိုင်ငံမျိုးတော် Prague မှာကျင်းပတဲ့ဖွံ့ဖွဲအခမ်းအနားမှာလည်းဒီနှစ်ညီလာခံမှာဒီမိုကရေစီပြောင်းလဲမှုတွေနဲ့ပြဿနာတွေကိုအဓိကဆွေးနွေးမှာဖြစ်တယ်လို့ Forum 2000အမှုဆောင်ညွှန်ကြားမှု Jakob Klappel ကအခုလိုပြောပါဗ
ျ။ So we have a lot of reasons why we need to have a concerns why we have a reasons for discontent and why we need to critically
ကျွန်တော်တို့အနေနဲ့စိုးရိမ်မကင်းဖြစ်မှုတွေမကျေနပ်မှုတွေကိုနက်နက်နဲနဲဝေဖန်စမ်းစစ်ဖို့လိုအပ်တယ်လို့ကျွန်တော်တို့ထားရှိတဲ့ရည်မှန်းချက်တွေရွေးလန်းတွေဗျူဟာတွေလောက်ရတွေလှစ်ဟင်းမှုတွေကိုပြန်လည်တုံးသက်ဖို့လိုပါတယ်တစ်ချိန်တည်းမှာပဲခုလိုမကျေနပ်မှုတွေစိုးရိမ်မကင်းဖြစ်မှုတွေကိုဆွေးနွေးကြတဲ့အခါမှာမမေ့အပ်ဘူးလို့ကျွန်တော်တို့ခံယူထားတဲ့အချက်ကဒီမိုကရေစီနဲ့ဒီမိုကရေစီစံထားချက်တွေဟာဘလောက်မှန်ကန်သလဲဘလောက်ဆွမ်းပကားကြီးသလဲဒီမိုကရေစီဟာဘလောက်သတိထားကင်တွယ်ဖို့အရေးကြီးသလဲဆိုတဲ့အချက်တွေပါပဲဒါအပြင်ဒီမိုကရေစီဟာခန္ဓာညီစွမ်းလဲရှိတယ်ဆိုတာမမေ့အပ်ပါဘူ
း Forum 2000ညီလာခံကိုတက်ရောက်လာတဲ့မြန်မာလူထုအခြေပြုဖွဲ့စည်းတွေကလည်းမြန်မာဒီမိုကရေစီအတွင်းကုပြောင်းရေးမှာအလားအလာတွေနဲ့စိန်ခေါ်ချက်များဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြခွင့်ရခဲ့ပါတယ်။အဲဒီမှာဥဆောင်ဆွေးနွေးသူတအုပ်ဖြစ်တဲ့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ညွှန်ကြားရေးမှူးဆိုင်းရဲကျော်စွာမြင့်ကအခုလိုပြောပြပါဗျာ
။အဓိကအဖြစ်ကျွန်တော်ကကျတော့လက်ရှိအနေအထားဟာချောမွေ့ရဆိုတာကိုညင်းစရာမရှိဘူး။သို့ပေမဲ့လည်းကျွန်တော်တို့မှာဟိုကြီးမားတဲ့စိန်ခေါ်မှုတွေရှိတယ်လက်ရှိရှိနေတဲ့ပြဿနာတွေအဲဒီတိုင်းရင်းသားပြဿနာဘာသာရေးပြဿနာအဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်ကျွန်တော်တို့ရဲ့အတိုက်ခံဘက်ကရောအတိုက်ခံနိုင်ငံရေးပါတီတွေဘက်ကရောမဟုတ်အတိုက်ခံနိုင်ငံရေးအင်အားစုတွေအရက်ဖက်လူဖွဲ့စည်းတွေဘက်ကရောကျွန်တော်တို့ဟိုပြတ်တောက်နေတဲ့ကွင်းဆက်တွေရှိတယ်ကျွန်တော်တို့နိုင်ငံဟိုပြည်သူလူထုကိုဘယ်လိုမျိုးနိုင်ငံရေးထဲမှာအာပါမန်အားပေးရုံပဲမဟုတ်ဘဲနဲ့လေးစားကြည့်ရုံအားပေးရုံပဲမဟုတ်ဘဲနဲ့နိုင်ငံရေးမှာတကယ့်ကိုနားလည်မှုနဲ့အသိပညာရှင်နဲ့ဒီပေါင်မှုဖြစ်လာအောင်ဘယ်လိုသင့်နေဆိုတဲ့ concept မျိုးပေါ့လေအဲ့လို concept မျိုးဟိုကျွန်တော်တို့ပြန်ပြီးဖန်တီးဖို့လိုရဲဆိုတာကိုကျွန်တော်တို့အဲ့လိုမျိုးဆွေးနွေးဖြစ်ပါတယ
်နောက်ထပ်ဥဆောင်ဆွေးနွေးသူတဦးဖြစ်တဲ့ Women Peace Network Oregon ရဲ့တာဝန်ခံမတ်ဝေဝေနုကလည်းမြန်မာဒီမိုကရေစီအတွင်းကုပြောင်းရေးကာလမှာဘာသာရေးပဋိပက္ခတွေဖန်ပြီးဖြစ်ပေါ်လာတဲ့အခြေအနေနဲ့ပတ်သက်လို့ Forum 2000ညီလာခံမှာတင်ပြခဲ့တယ်လို့ VOE ကပြောပါတယ
်။ဘာသာနှစ်ခုလိုမျိုးနှစ်ခုငကိုရီးယားမုန်းနေလို့ဒါမျိုးဖြစ်လာတဲ့ဟာမျိုးမဟုတ်ပါဘူးပေါ့နော်။ကျမတို့ဘာသာတွေကျမတို့လူမျိုးနှစ်ခုဗမာပြည်ဟာဆိုလို့ရှိရင်ဗုဒ္ဓဘာသာနိုင်ငံတစ်ခုဖြစ်တယ်။နောက်ပြီးတော့ကျမတို့လည်းစတမတာဝန်တွေအနေနဲ့လည်းဗုဒ္ဓဘာသာနိုင်ငံတစ်ခုမှာကျမတို့နေခဲ့ရတာနေရတာကိုကျမတို့ကွန်ယူခဲ့တယ်ပေါ့နော်ဒီလိုအနေထားမျိုးနောက်ပြီးတော့ဘာသာဘောင်းဆောင်ရင်းနည်းနည်းကျမတို့ငင်းချမ်းစွာနေထိုင်ခဲ့တယ်ဒီလူတွေအားလုံးဟာအရင်တော့တငယ်ချင်းတွေလိုမိတ်ဆွေတွေလိုလုံးဝလေးနက်တဲ့ဟိုဆက်ဆံရေးတွေနဲ့အနေထားရင်းနေထိုင်ခဲ့ကြတာလေဘာကြောင့်အခုမှဒီလိုမျိုးဟိုတက်ဖြစ်နေရမှလဲနော်မမြင်ချင်းဟိုမကြည့်နိုင်မမြင်နိုင်ဖြစ်နေရမှလဲတယောက်နဲ့တယောက်တန်တရားတွေဖြစ်နေရမှလဲဒါရီအားလုံးဟာကျမ highlight လုပ်တာကဒါစနစ်တကျနဲ့ဖန်တီးခံရတဲ့အရာတစ်ခုလိုမြင်နေပေါ့နော်
Forum 2000ညီလာခံကိုတက်ရောက်လာတဲ့ blogger ကိုနေဖုံးလက်ကလည်းမြန်မာနိုင်ငံမှာခိုင်မာတဲ့ဒီမိုကရေစီစနစ်ဖြစ်လာဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအဓိကအရေးပါတဲ့အကြောင်းတင်ပြခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ကိုနိုင်ငံလင်းကလည်
းကျွန်တော်နိုင်ငံမှာရှိတဲ့ဟိုလူငယ်တွေကဒီနိုင်ငံရေးမှာအရန်တက်ကြွတဲ့အကြောင်းရယ်နောက်ပြီးတော့တော်တော်များများရှိတယ်ဟိုလူလူလှုပ်ရှားမှုတွေအားလုံးလည်းလူငယ်တွေပဲဥဆောင်တယ်ပေါ့နော
်မနစ်ကကျင်းပတဲ့ Forum 2000အခမ်းအနားကိုမြမနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုရိုင်းတက်ရောက်ခဲ့တယ်လို့ကမ္ဘာခေါင်းဆောင်တွေနိုဘယ်ဆုရှင်တွေပညာရှင်တွေလည်းနှစ်စဉ်တက်ရောက်လေးရှိပါတယ်အခုလိုကမ္ဘာဒီမိုကရေစီရေးကိုထောက်ခံအားပေးနေတဲ့ Forum 2000ညီလာခံကိုကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘာဒီမိုကရေစီခေါင်းဆောင်တအုပ်ဖြစ်သူ Check သမရဟောင်း Vaclav Havel ဂျပန်နိုင်ငံကလူမှုရေးအကျိုးတော်ဆောင် Yohi Sasakawa နဲ့ Nobel ငြိမ်းချမ်းရေးဆုရှင် Elie Wiesel တို့ဦးဆောင်ပြီးတော့1996ခုနှစ်မှာမတည်ခဲ့တာဖြစ်ပြီးနှစ်စဉ်ညီလာခံတွေကျင်းပခဲ့တာလည်းဖြစ်ပါရဲ့ရှင်